ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအတွင်းကစတင်ခဲ့တဲ့စစ်ကောင်စီနဲ့အာရခတပ်တော်အေအေဂျာတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်။တိုက်ပွဲကာလ6လကျော်အတွင်းမှာအေအေဘက်ကရခိုင်ပြည်နယ်မြို့နယ်9ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့ကိုအပီးသိမ်းပိုက်ထားနိုင်ကြောင်းအေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ရခိုင်တိုက်ပွဲ6လကျော်ကာလအတွင်းမှာထောင်နဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တပ်မိသားစုတွေကိုအေအေဘက်ကထိန်းသိမ်းပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးထားတယ်လို့လည်းအေအေကပြောဆိုထားပါတယ်။လက်ရှိအေအေထိန်းသိမ်းထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်စစ်သုံးပန်းအရေးနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့အေအေကြားဆွေးနွေးခဲ့တာရှိပေမဲ့အဆင်မပြေခဲ့ကြောင်းလည်းအေအေပြောခွင့်ရခိုင်သူကပြီးခဲ့တဲ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်
။ဆိုကဒီစိတ်သုံးပန်းကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဒီခုနောက်ဆုံးကျွန်တော်တို့ကုမဲမှာဒီစိတ်ကောင်စီနဲ့ကျွန်တော်တို့နဖွေးရှင်တိကားရဲ့အစည်းအဝေးမှာကျွန်တော်တို့ဘက်ကနေပြီးကဒီစိတ်သုံးပန်းကိစ္စသူတို့ကိုပြုစွာဟင်းပါတယ်။ဥမာမန်ရိုဖက်ကပိုက်စော်တိစွာဒီကောင်းအန်ဒရီဟင်းရဲ့ငရုပြည်သူတိအတွက်တယ်မကမန်ရိုရေဖို့တိအတွက်လေးသွင်းနေပြီးကေအန်ဒရီဟင်းရဲ့ရပိုင်စုပြီးကေကျွန်တော်တို့ကပရိုပါတယ်ဆိုကေရခိုင်ပြည်သူတိကိုမငင်းညာကြတော့မှမန်ရိုရေဖို့ရေဖက်တိကိုငင်းညာတဲ့ရေဆိုပနာကျွန်တော်တို့ဘက်ကပရိုတွေခါသူတို့ကဇပရန်ပရိုလေးဆိုလို့ရင်ကေရန်လူတိစွာနေပြီးကေဒီရန်ဒီသူတို့ဒီကျွန်တော်တို့ဘက်မှာဟင်းနေစိုက်သုံးပန်းတိစွာနေပြီးကေသရေဘုတ်ကောင်ရဲ့လူတိလဲနေရှာအညာခံရဲ့လူတိလိုက်စားဖောက်ရလူတိစိုက်ဥပဒေရဆိုကေတည်တံကြဖို့လူတိဆိုပနာသူတို့ဘက်ကရပ်ပိုင်ပရမန်ထန်တန်ခါခါတီတီရေဖို့ရေဘက်မပီတတ်တဲ့တိုက်စားမေးစွာနဲ့ပရိုခတ်စတိဟင်းပါရန်တွင်နဲ့ဒီကိစ္စကိုဆဲလက်ပြီးကေကျွန်တော်တို့မဆွေးနွေးဖိုက်ကပါဗျ
လက်ရှိအေအေဘက်ကပိတ်ဆို့တိုက်ခိုက်နေတဲ့မောင်နှမမျိုးနယ်မှာလည်းစစ်ကောင်စီတက်စကန်တော်တော်များများကိုတိုက်ပိုက်တာပြီးဖြစ်တယ်လို့မကြသေးခင်ကထုတ်ပြန်တဲ့အေအေကြေညာချက်မှာဖော်ပြထားပါတယ်။ကြန့်ရှိနေသေးတဲ့တက်စကန်တွေတဲကနေကြားဆောင်၄နဲ့၉တဲရင်တွေကနေဆုတ်ခွာလာတဲ့နေကြားဆောင်တက်ဖွဲ့ဝင်တွေနဲ့တက်မိသားစုဝင်တွေကလေးတွေရဲ့အခြေအနေကိုပြသထားတဲ့ဗီဒီယိုဖိုင်တစ်ခုကိုအေအေဘက်ကဒီကနေ့မနက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်။သူတို့တွေဟာအမင်းရစခန်းကနေဆုတ်ခွာလာကြပြီမဲ့ကန်းထိုးရေရင်စီကိုဆက်လီနဲ့ကူးခက်စဉ်စစ်ကောင်စီရေတက်ကလက်မခံဘဲတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်ဆက်လီမှောက်ပြီးတော့ဒုက္ခရောက်နေကြတာဖြစ်တယ်လို့အဲ့ဒီအထက်မှာပါဝင်တဲ့အမျိုးသားတူကသူတို့အခြေအနေကိုပြောပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းနေသားဆောင်၄နဲ့နေသားဆောင်၉ရဲ့လက်ရှိကြံရှိတက်ဖွဲ့ဝင်တွေနဲ့ဆုတ်ခွာတဲ့အောင်ဆုတ်ခွာတဲ့အချိန်မှာဗျာကန်းထိုးနဲ့ဆိုတော့ဆက်လီနဲ့ကဲ့ပေးမယ်လို့ viewer ချိတ်ပေးလို့မောအဝရီ viewer ချိတ်ပေးတဲ့အတွက်အကုန်ဒီမဲ့တက်ဖို့ဝင်နေအကုန်လုံးတက်မှမှုအမိန်လဲရပြီတဲ့ကိုကဲမှုအမိန်လဲရပြီဆိုတော့စုံမယ်ပေါ့ကျွန်တော်တို့ကသူတို့ရင်ဆက်လီတစည်းနဲ့အိုက်ကန်တို့ယင်သွားတယ်ဗျာအိုက်ကန်တို့ဆက်လီတင်းမော့စီကိုယင်သွားတယ်ဗျာသူတို့ရောက်တော့ဆက်လီပြန်လို့ပြီးနောက်ကျန်တက်ဖို့ဝင်နေမိမတွေသားသမီးတွေကလေးတွေဗျာလက်ကျန်တက်ဖို့ဝင်နေဒံရသူတွေသွားပို့တဲ့အချိန်မှာနှစ်စည်းလုံးကိုတနက်နဲ့ပြစ်လွတ်တယ်တယ်ဗျာကန်တို့ပေါ့အတက်မခံဘူးတဲ့အကက်လည်းမခံဘူးတဲ့ဗျာအဲ့ဒါပြန်လှည့်လာတော့ဒီမှာကန်းချင်မှာလိုင်းတားကြီးတော့ဆက်လေမောက်တယ်ဗျာရဲမိန်မနှစ်ယောက်ရှာမရဘူးဗျာကလေးနှစ်ယောက်ရောပုံမှန်လဲကလေးနှစ်ယောက်ကအမဲမိုးပြီးမျောနေပြီဗျာ
စစ်ကောင်စီအနေနဲ့ရခိုင်တိုက်ပွဲတွေမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေဒေသခံကြေးရွာသားတွေဖမ်းဆီးတပ်ဖြတ်တာတွေကိုပုံမူလှုပ်ဆောင်လာတာကြောင့်နှစ်ဖက်လုံးကအရက်သားတွေကိုကာကွယ်ကြဖို့အေအေဘက်ကတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့ကြောင်းလဲအာရခတပ်တော်စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က VOA ကိုပြောဆိုထားတာရှိပါတယ်။မောင်တော်ဘက်ကဆုတ်ခွာလာတဲ့နေကြားဆောင်တပ်၄နဲ့၉ကတပ်ဖွဲ့ဝင်တွေကိုစစ်ကောင်စီကပြစ်ခတ်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ချက်မရသေးပါဘူးခင်ဗျာ။